လက်စီကတ်မှာပြည်ခဲ့တဲ့ဟုတ်တိုဘာလကလူ90ကျော်တေဆွန်အောင်ပြစ်ခတ်ခဲ့သူတနတ်သမားအသုံးပြုခဲ့တဲ့ဆက်တနတ်ဒင်လိုကရိယာမျိုးရောင်းချမှုတမ်းမြေစီမင်းစည်းကမ်းတွေရေးဆွဲဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကတရားရေးဌာနကိုအမိန့်ပေးလိုက်ပါတယ်။လက်နက်တွေကိုဆက်တနတ်လို့ပြောင်းပြီးတုံ့နှံတဲ့ကရိယာအလုံးကိုရှေ့နေချုပ်အနေနဲ့တမ်းမြေပိတ်တင်ဖို့သူလိုလားကြောင်းသမ္မတထရမ့်ကအင်ကာနဲ့သမ္မတအင်ဂျူမာချင်းပါတဲ့ပွဲမှာပြောကြားခဲ့ပါတယ်။ဒါဟာဖလော်ရီဒါပါကလန်မြို့ကအချက်တန်းကျောင်းမှာပြီးခဲ့တဲ့သတင်းပတ်ကအသက်16နှစ်အရွယ်နီကိုလတ်စ်ခရုစ်ကလူပေါင်း18ဦးကိုပြစ်ဒဏ်တယ်လို့စွပ်စွဲခံရခြင်းကစပြီးလက်နက်ဆိုင်ရာစီးမင်းစည်းကမ်းတွေနဲ့ပတ်သက်ပြီးလှုပ်ဆောင်ဖို့အတွက်သမ္မတအင်ဂျူကပထမဦးဆုံးအရေးလက္ခဏာပြလာတာဖြစ်ပါတယ်။အင်ကာနဲ့မတိုင်ခင်အချိန်ထိသမ္မတထရမ့်ဟာကျောင်းတွေမှာလုံခြုံရေးတိုးမြှင့်ဖို့နဲ့စိတ်မကျန်းမာမှုဆိုင်ရာကိုအလေးပေးတိုက်ဖျက်ဖို့ဘဲဦးတည်ပြီးပြောကြားခဲ့တာဖြစ်ပါတယ်။ Las Vegas တနတ်တမဟာဆက်တနတ်ဒင်းကို Automatic Rifle တနတ်မှာတက်ဆင်းပြီးပြစ်ခတ်ခဲ့တဲ့အတွက်အချိန်တိုးတိုးလေးအတွင်းမှာပဲခြေဆံအများပြားကိုပြစ်ခတ်နိုင်ခဲ့တာပါ။အခုလိုတနတ်ပြစ်ခတ်မှုဆိုင်ရာသမ္မတထရမ့်မကြေညာခင်အချိန်လုံးကတနတ်ပြစ်ခတ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးသမ္မတရဲ့အစီအစဉ်ကိုသတင်းတောက်တွေကမင်းမြန်ရမှာတော့သမ္မတအင်ဂျူပြောခွင့်ရဆာရာဟာဂဘီဆန်ဒါစ်ကလုံနိုင်ခြင်းနီလန်အားလုံးအတွက်လမ်းဖွင့်ထားတယ်လို့ပဲဖြေကြားခဲ့ပါတယ်။